ဒီကနေ့ဇွန်လ19ရက်နေ့မှာကြာရောက်တဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့86နှစ်ပြည့်မွေးနေ့အဖြစ်မြန်မာနိုင်ငံတော်ဝမ်းမာသာမကနိုင်ငံတချို့မှာအထိတ်အမှတ်ဆုတောင်းပွဲအခမ်းအနားတွေကျင်းပကြမှာဖြစ်ပါတယ်။အခုလိုပြည်သူတွေကိုယ်တိုင်ဒေါက်ဆန်းစုကြည်ရဲ့မွေးနေ့အထိတ်အမှတ်ပွဲတွေကျင်းပကြတာဟာဒေါက်ဆန်းစုကြည်ရဲ့ဦးဆောင်မှုကနိုင်ငံတ
တိုင်းအသီးသီးမှာကျင်းပဖို့ရှိနေတာနဲ့ပတ်သက်လို့အေယော်ရီတိုင်းအိမ်မဲမြို့နယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဒေါ်တန်နာကအခုလိုပြောပါတယ်
။တောင်ဆန်းစုကြည်မွေးနေ့အထိမှတ်တဲ့စိုက်တယ်။နောက်ကြတချို့ကြလည်းပါတီကပါတီနဲ့ကိုယ်စားလှယ်နဲ့ပေါင်းလို့တာရှိတယ်။တချို့ပါတီရလို့တာရှိတယ်။ကိုယ်စားလှယ်ရယူရလို့တာလည်းရှိတယ်။အခုကျွန်မကတော့ဒါကိုယ်စားလှယ်နဲ့ပါတီနဲ့ပူးပေါင်းပြီးတော့တောင်ဆန်းစုကြည်ဝင်နေတဲ့မှာပုံရင်းဆုံးကမှာပေါ့အန်ဒီကျမချမ်းသာစီဖို့အန်ဒီအတွက်ဆူတောင်းမယ်တန်ဃာတော်တွေကလည်းပြေးရွတ်ဖတ်ပြီးတော့အန်ဒီအတွက်ဆူတောင်းကြမယ်အန်ဒီအမိလေးကနိုင်ငံတော်ရဲ့ပြရုပ်တစ်ခုဖြစ်တယ်အဲတော့အန်ဒီကျမချမ်းသာပြီးတော့လုံနိုင်မှုဟာနိုင်ငံတော်အတွက်မရှိမဖြစ်လို့အနေ
အရင်စစ်စိုးရလက်ထက်တွေကဒေါက်ဆန်းစုကြည်မွေးနေ့ကိုမြမအမျိုးသမီးများနေ့အဖြစ်ဒီမိုကရေစီလွတ်ခွင့်ရေးနဲ့အမျိုးသမီးရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကဂုဏ်ပြုသတ်မှတ်ခဲ့ပါတယ်။အခု NLD အစိုးရတဲ့လက်ထက်မှာဒေါက်ဆန်းစုကြည်မွေးနေ့ကိုမြန်မာအမျိုးသမီးများနေ့အဖြစ်တရားဝင်သတ်မှတ်ကြောင်းကြေညာတာမျိုးမရှိသေးပေမဲ့တိနေနဲ့တိုင်းတချို့မှာသက်ဆိုင်ရာအစိုးရတွေကမြန်မာအမျိုးသမီးများနေ့အဖြစ်အထိမ့်မဲ့ပွဲတွေကျင်းပလာနေပတ်သက်လို့ဒေါက်တန်နာကအခုလိုပြောပါတယ်
။တရားဝင်တော့ကျွန်တော်တို့မြန်မာအမျိုးသမီးများနေ့ကိုတရားဝင်ဟိုအနည်းမွနည်းကိုသတ်မှတ်ထားတော့ခုလက်ရှိတော့မရှိသေးဘူးဒါပေမဲ့ကျမတို့ရင်ထဲမှာတော့လက်ပေါင်းများစွာတွေကအနည်းမွနည်းကိုမြန်မာမျိုးသမီးများနေလို့သတ်မှတ်တယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံကမျိုးသမီးတွေအတွက် ND ဟာအကောင်းဆုံးဆံပြမျိုးသမီးတယောက်ပဲ။ခုချိန်မှာတော့အစိုးရတရားဝင်ဒီနေ့ဒီနေ့ကျင်းပပါလို့တော့သတ်မှတ်ချက်တော့ထင်ရှားချက်တော့မရှိဘူး။ဒါပေမဲ့အရင်အတိုင်းပဲအရင်ကျမတို့ဟိုဒီလိုပဲပူရှုပ်ကွယ်ရှုပ်ကျင်းပခဲ့ကြတယ်လို့အခုထင်မြင်ပေါ်ပေါ်အန်ဒီမျိုးသတ်မှတ်ကျင်းပတာမျိုးရှိတယ်။တချို့တိုင်းတွေဒေသတွေမှာအစိုးရဟိုဒီဦးဆောင်မှုနဲ့တိုင်းဒေသကြီးအစိုးရဒီနယ်စုဒေသအစိုးရဦးဆောင်မှုနဲ့လုပ်ကြတာရှိတယ်လို့တချို့ဒေသတွေမှာတော့အဲ့လိုတိုင်းပြည်နယ်ဒေသအစိုးရလုပ်တာမဟုတ်ဘဲနဲ့ဒီတက်ဆလေရီအောင်ပါတီလိုက်ကောမြို့မြများနေခန္ဓာတွေဟော်ပြောပွဲတွေအမျိုးသမီးများအပြောဝဲဒီလိုမျိုးကျင်းပကြတာတော့ရှိတယ်
မြန်မာနိုင်ငံတဝမ်းမှာတော့ဒီကနေ့ကြောက်တဲ့ဒေါက်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်အဖြစ်ဗကြီဓာတ်ပုံကြပြရွတ်ပွဲစတာရီအပါအဝင်အလူဒါနကုသိုလ်ပြုပွဲတွေကိုလည်းကြည်သူတွေဥဆောင်ပြီးကျင်းပဖို့ရှိနေပါတယ်ဒီလိုအထိမ်းအမှတ်ပွဲတွေကိုကြည်ကျင်းအပြင်မြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးအခုလိုအရေးကြီးတဲ့ကာလမှာဒေါက်ဆန်းစုကြည်ရဲ့ဥဆောင်မှုကိုကြည်သူတွေရဲ့ထောက်ခံမှုအတိုင်းအတာကိုတွေ့ရမှာဖြစ်တယ်လို့NLD ဘ ਹੁ တုတေသနလမ်းညွှန်အဖွဲ့အတွေ့အမှုကိုမျိုးရန်အောင်သိန်းကပြောပါရယ်။ဒါ့အပြင်လက်ရှိတိုင်းပြည်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖြေရှင်းနိုင်အောင်စ조사နေတဲ့ဒေါက်ဆန်းစုကြည်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့လဲ
။ဒေါက်ဆန်းစုကြည်ကိုချက်တည်ဖြစ်တယ်ချက်တည်ဖြစ်စေမာဒီမှာဒေါက်ဆန်းစုကြည်ရှိနေလို့အမျိုးမျိုးအဖြစ်ဖြစ်သွားနိုင်ငံအင်အားစုတွေကတစုတစည်းတဲ့ရှိနေတယ်ဆိုတော့ဉာဏ်လို့မရဘူး။ဒေါက်ဆန်းစုကြည်ဒီတက်ခုနစတဲ့နေရှိပြီ။နောက်ငါးနှစ်ဆိုလို့ရှိရင်80နှစ်ဘာလို့ပြောဆိုလဲ6နှစ်ရှိပြီအားဖြင့်အသက်အရွယ်ဆိုတာကျန်းမာရေးဆိုတာတားလို့မရဘူးဒေါက်ဆန်းစုကြည်လို့ပုဂ္ဂိုလ်မျိုးတော့တစ်ခါအသက်ပေါ်ဖို့ဆိုတာသိတဲ့အများကြီးသက်ဆောင်အောင်ပါအဲ့တော့ဒေါက်ဆန်းစုကြည်တက်ရှိထင်ရှားလေးရှိတော့ကျန်းမာရေးလည်းကောင်းတော့ကျွန်တော်မြန်မာနိုင်ငံကိုပပေါင်းဆောင်အင်အားတောင်းတဲ့နိုင်ငံအဖြစ်နဲ့ဝန်ကြီးဆက်ဖို့လိုတယ်လို့ကျွန်တော်က
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတည်ထောင်သူလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ရဲ့ဒီနှစ်မွေးနေ့အထိမ်းအမှတ်အဖြစ်မြန်မာကျပ်ငွေတန်း600ကုန်ကျတိစောက်ထားတဲ့ရန်ကုန် NLD ဌာနချုပ်အစအုံအစ်စ်ဖွင့်ပွဲအခမ်းအနားကိုဒီကနေ့မနက်ပိုင်းမှာကျင်းပဖို့ရှိပါတယ်ရှင်